အော်တိုဘာလ၄ရက်တောက်ချန်နေမနခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသစေအောင်လည်းကိုရဲမင်းထွန်းတို့ပြောပြသွားကြတာပါရှင်။အခုမနခင်နားဆင်ရမယ့်သတင်းလွှာတွေမှာတော့နိုင်ငံတကာသတင်းလွှာတွေကိုစက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။လာမယ့်2020ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်သူ့ကိုစိန်ခေါ်မဲ့ဂျိုးဘိုင်ဒန်အပေါ်စုံစမ်းစစ်ဆေးကြဖို့သမ္မတဒေါ်နယ်ထရမ့်ကနိုင်ငံခြားအစိုးရတွေကိုတိုက်တွန်းလိုက်ပါတယ်။ဒါဟာသူ့ကိုတရားစွဲမဲ့အလားအလာပိုးပြီးတော့မြင့်မားသွားစေနိုင်တဲ့ကိစ္စဖြစ်ပါတယ်။အင်ဂျီရိုဆိုင်ယာ VOA သတင်းတောက် Steve Harmon သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်။
2020ပြည်နယ်အမေရိကန်သမ္မတရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုတိယသမ္မတလောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းနဲ့တရုတ်နိုင်ငံတို့ကိုသမ္မတထရမ့်ကတိုက်တွန်းခဲ့ပါတယ်။ဂျာတာပရီနေမနက်ကအင်ဖီရိုမြက်ခင်းပြည်မှာသတင်းတောက်တယောက်ကယူကရိန်းသမ္မတစီကဘယ်လိုအကူအညီမျိုးအတိအကျလိုချင်တယ်လဲဆိုတဲ့အမေကိုပြန်ဖြေကြားရင်းသမ္မတထရမ့်ကအခုလိုပြောခဲ့တာပါ
။ I would recommend that they start an investigation into the Biden.
ဘိုင်ဒန်ရဲ့ကိစ္စကိုဝင်ရောက်စုံစမ်းစစ်ဆေးမှုစတင်ကြဖို့ကျွန်တော်ထောက်ခံပြောကြားလိုပါတယ်
။အခုရက်ပိုင်းအတွင်းမှာသမ္မတထရမ့်ဟာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုထိုးနှက်တိုက်ခိုက်နေခဲ့ပါတယ်။ဂျိုးဘိုင်ဒန်ဟာလောလောဆယ်ဒီမိုကရက်သမ္မတလောင်းဖြစ်ဖို့ကြိုးစားနေကြသူတွေထဲထိတ်ကပြေးနေသူတယောက်ပါ။ဘိုင်ဒန်ဟာဒုတိယသမ္မတဖြစ်နေစဉ်ကသူ့ရဲ့သားဟန်တာဘိုင်ဒန်ကိုရာဇမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေမလုပ်နိုင်အောင်ယူကရိန်းအစိုးရကိုဖိအားပေးခဲ့တဲ့ဒုတိယသမ္မတရဲ့အာဏာကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုပြီးသမ္မတထရမ့်ကပြောနေကြတာပါ။ဘိုင်ဒန်ရဲ့သားဟာ KF မြို့အခြေစိုက် Bodhisattva ဆိုင်ရင်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူဖြစ်ပါတယ်။ Florida ကိုသွားဖို့ Marine One ရဟတ်ယာဉ်ပေါ်ကိုမတက်ခင်ကလေးမှာပဲသမ္မတထရမ့်ကဘိုင်ဒန်ဟာ Ukraine နဲ့တရုတ်နိုင်ငံတို့အပေါ်မလိမ့်တပတ်လုပ်ခဲ့တယ်လို့ဆိုပါတယ်။2013ခုနှစ်မှာတရုတ်ကိုသွားတဲ့ခရီးစဉ်အတွင်း Air Force 2ကိုအသုံးပြုပြီး Hunter Biden ဟာသူတီထောင်ဖို့လုပ်ခဲ့တဲ့ stock share နဲ့ငွေကြီးကုမ္ပဏီတခုအတွက်တရုတ်စီကနေ American dollar 1.5 billion ရယူခဲ့တယ်လို့သမ္မတထရမ့်ကဆက်ဆွဲခဲ့ပါတယ
် China should start an investigation into the Biden because what happened in China
Biden တို့နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတခုတရုတ်တို့စားလို့တင်ပါတယ
်ဒီလိုပြောတာဟာနိုင်ငံရေးအကျိုးမြတ်ရဖို့သမ္မတထရမ့်တယောက်သမ္မတအာဏာကိုအသုံးပြုတဲ့နောက်ထပ်ဖြစ်ရတခုပါလို့ Democrat တွေကပြောပါတယ်အလုပ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌ Democrat အမ Adam Schiff ကသမ္မတဟာတရားစွဲဆိုခံရဖို့ထိုက်တန်တယ်လို့လည်းဆိုပါတယ
် I find once again the president inviting another country to interfere in our presidential elections with repugnant and afundamental breach of his oath of office endangers the security of our elections
သမ္မတဟာတခြားနိုင်ငံတနိုင်ငံကိုကျွန်တော်နိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွဲဖက်ဖို့လှုပ်ဆောင်နေတယ်ဆိုတာနောက်တစ်ကြိမ်ထပ်မြင်တွေ့နေရပါတယ
် Skiff ကသမ္မတအနေနဲ့သူ့ရဲ့အာဏာကိုအသုံးပြုပြီးသူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေအကြောင်းစုံစမ်းစစ်ဆေးပေးဖို့နိုင်ငံခြားကောင်းဆောင်တွေကိုဖိအားပေးနေလို့မရကြောင်းအပေါ်အဝင်းတန်တန်နဲ့ဒီနေ့ပြောလိုက်တဲ့စကားဟာသူ့ကိုတရားစွဲဆိုဖို့မြန်မြန်ဆန်ဆန်လုပ်ဖို့တွန်းအားပေးလိုက်တာဖြစ်တယ်လို့လည်းပြောပါတယ်။သမ္မတထရမ့်နဲ့သူ့ရဲ့လူတွေကတော့အခုချိန်ထိဘာထောက်ထားမှထုတ်ပြခြင်းမရှိသေးပါဘူး။ဒုတိယသမ္မတဘိုင်ဒန်ကတော့သူ့ရဲ့ဂုဏ်သိက္ခာကိုကာကွယ်ရင်းသမ္မတထရမ့်ကိုပိုတဂုနစ်ကပြန်လည်တိုက်ခိုက်ခဲ့ပါတယ်။ထရမ့်နဲ့ထရမ့်လူတွေကိုရှင်းရှင်းလင်းလင်းပြောချင်ကြောင်းသူ့အနေနဲ့ဒီတိုင်းပဲရှိနေမှာဖြစ်တယ်လို့သူ့နဲ့သူ့မိသားစုကိုဖြတ်စည်းအောင်လုပ်လို့လည်းမရကြောင်း Nevada ပြည်နယ် Reno မြို့ကနေပြန်လည်တုံ့ပြန်ပြောဆိုခဲ့ပါတယ်။ Liberal အဖွဲ့အစည်းတစ်ခုဖြစ်တဲ့ Public Citizen အဖွဲ့က Robert Weissman ကတော့သမ္မတထရမ့်ဟာတရားစွဲခံနိုင်ရတဲ့ကိစ္စတွေကိုဇက်တိုက်ကျူးလွန်နေခြင်းအပြင်ဒါရီဟာရိုးရီသွားလိမ့်မယ်လို့မာယွင်းစွာထင်နေပါတယ်လို့ပြောပါရယ်ဒီမိုကရက်တစ်ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကသမ္မတထရမ့်ကိုတရားစွဲဖို့စတင်လှုပ်ဆောင်လာတာဟာ2016ခုနှစ်ဇန်နဝါရီလမှာသမ္မတဖြစ်လာခဲ့ပြီးနောက်ပိုင်းသမ္မတထရမ့်အတွက်အကြီးဆုံးနိုင်ငံရေးအကြက်တဲတစ်ခုဖြစ်လာခဲ့ပါတယ်ထောက်လိုက်ရဲ့အတိုင်ဝိုင်းကအတွင်းလူသတင်းပေတူရဲ့တိုင်ကြားချက်မှာသမ္မတဟာသူ့ရဲ့အာဏာကိုအသုံးပြုပြီးနိုင်ငံခြားတိုင်းပြည်တစ်ခုကို2020ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ဖို့ဖိတ်ခေါ်နေတယ်လို့စစ်ဆွဲထားတာပါသမ္မတထရမ့်ကတော့ယူကရိန်းသမ္မတနဲ့ဖုန်းဆက်စကားပြောရမှာသူဘာအမှားမှမလုပ်ကြောင်းပြောပြီးသူ့ကိုဝေဖန်တဲ့လူတွေကိုပြန်ပြီးတစ်စပေါက်တွေလို့ခေါ်ဖို့တလို့တရားစွဲဖို့လုပ်နေတာဟာလေအာနာသိန်းနာနဲ့အတူတူပဲလို့ပြောနေကြောင်းပါခင်ဗျာ